ကချင်လွတ်လပ်ရေးဖွဲ့ KIO ဥက္ကဋ္ဌဗိုလ်ချုပ်ကြီးအင်ဗန်လခေါင်းဆောင်နဲ့ကိုယ်စားလှယ်ဖွဲ့ဟာတရုတ်နိုင်ငံမှာရောက်ရှိနေပြီးတော့ငြိမ်းချမ်းရေးကိစ္စတွေဆွေးနွေးလိမ့်မယ်လို့ခန့်မှန်းနေကြပါတယ်။ဆွေးနွေးမဲ့အကြောင်းအရာတွေကိုထုတ်ပြန်တာမရှိပေမဲ့လည်းမြန်မာနိုင်ငံကလက်နက်ကိုင်ပဋိပက္ခတွေအဆုံးသတ်ရေးအထူးသဖြင့်မြောက်ပိုင်းဒေသငြိမ်းချမ်းရေးအတွက်တရုတ်နိုင်ငံကတိုင်းဒေသလက်နက်ကိုင်ဖွဲ့တွေကိုဖိအားပေးနေချိန်မှာအခုလို KIO ဖွဲ့ကတရုတ်နိုင်ငံကိုတွားရောက်ခဲ့တာပါ။ဒါနဲ့ပတ်သက်လို့ရန်ကုန်ကသတင်းပေးပို့ထားတာကိုအခြေခံပြီးတော့မဆုမွန်ကပြောပြမှာပါရှင
်။ဒီဇင်ဘာလ၄ရက်နေ့ကစတင်ခဲ့တဲ့ကချင်လွတ်မြောက်ရေးတပ်မတော်ထိုးစစ်ဆင်တိုက်ခိုက်နေတဲ့ကချင်ပြည်နယ်ဗမော်မြို့တိုက်ပွဲဟာဒီကနေ့ဆိုရင်တော့6ရက်မြောက်နေ့ရှိလာပြီဖြစ်ပါတယ်။စစ်ကောင်စီဘက်ကလည်းနေ့စဉ်ရက်ဆက်၄ချောင်းကနေတိုက်ခိုက်နေလို့တိုက်ပွဲကဆက်ပြီးတော့ပြင်းထန်နေပါတယ်။ဒီလိုဗမော်တိုက်ပွဲပြင်းထန်နေတဲ့အချိန်မှာပဲတရုတ်နိုင်ငံရဲ့ဖိတ်ကြားချက်အရKIO ဥက္ကဋ္ဌဗိုလ်ချုပ်ကြီးအင်ဗန်လဦးဆောင်တဲ့အဖွဲ့ဟာတရုတ်နိုင်ငံကိုဆွေးနွေးပွဲတက်ရောက်ဖို့တွားရောက်နေပါတယ်။ KIO KIA ပြန်ကြားရေးတာဝန်ခံဘုံမူကြီးနော်ဘူးက KIO ဥက္ကဋ္ဌခေါင်းဆောင်တဲ့ကိုယ်စားလှယ်အဖွဲ့တနင်္ဂနွေနေ့ကတရုတ်နိုင်ငံကိုတွားရောက်တာဖြစ်ကြောင်းနဲ့ဘယ်အကြောင်းအရာတွေကိုအဓိကဆွေးနွေးမယ်ဆိုတာမသိရကြောင်းနဲ့ပုံမှန်ကျင်းပနေကြဆွေးနွေးပွဲမျိုးဖြစ်နိုင်တယ်လို့ VOA ကပြောပါတယ်
။သွားတာတော့မနေ့ကတွားကြပါပြီ။ဥက္ကဋ္ဌကြည့်သူဥဆောင်ပြီးမှတော့ကြပြီအဲဘုဒ္ဓဘာသာတော့ကြည့်ကြတော့မသိဘူးသူတို့ဟိုတက်ကလုပ်ကြည့်ပြီပေါ့နော်ဥပဒေကြည့်သူဥဆောင်မှသွားတယ်ဆိုတာတော့ကြားသိရပါတယ်သူတို့သူတူရဲမောတို့ဘုဒ္ဓကုံမောတို့သွားတယ်လို့တော့ကြားရတယ်ပုံမှန်တလတစ်ချိန်မဟုတ်လို့ရှင်တော့နလတစ်ချိန်မင်းတန်းတိတယ်ဆိုတော့အဲခါတိုက်တိတယ်လို့ပဲတွေ့တာများလားလို့ယူဆတာပေါ့
တွဲဆောင်မဲ့နေရာကိုလည်းအတိအကျမသိရကြောင်းဘုံမူကြီးနော်ဘူးကပြောပါတယ် KIO နဲ့နေဆက်သူတယောက်ကတော့အရင်တစ်ခေါက်က KIO ဒုက္ခထဗိုလ်ချုပ်ကြီးခန်ရှောင်းတွားရောက်ခဲ့ပြီးတော့တရုတ်ဆိုရဘက်ကတော့တရုတ်မြန်မာနှစ်နိုင်ငံနေဆက်တည်ငြိမ်ရေးကိုအတိအကျဆွေးနွေးခဲ့တယ်လို့နေဆက်မျိုးတွေကိုမသိမ်းဖို့ကိုလည်းဖိအားပေးခဲ့ကြောင်းပြောပြပါတယ
်နောက်ဆုံးတစ်ခေါက်ကဟောဘောဒုက္ခထဗိုလ်ချုပ်ကြီးခန်ရှောင်းတွားရောက်ဟောတစ်ခေါက်ကရင်ကြောင်းမှတွေ့ရပေါ့ဒီတော့ဖိအားပေးရပေါ့လို့ကျတဲ့ကမ္ဘာတည်းရဲ့ပေါ်မှာတည်နေတဲ့ဝါသောဆောဖြစ်ရပြီပေါ့။ဒါအရင်တော့ဒီနေဆက်ဒီကတည်ရင်ပြောပေါ့။နောက်ဆုံးတစ်ခေါက်တော့ဒီမြောက်ပိုင်းဆန်လုံးတိုက်ပွဲမရှိဘူးတည်နေဖို့ပြောပေါ့
။ပြီးခဲ့တဲ့အောက်တိုဘာလအတွင်းကပန်ဝါမြို့တိုက်ပွဲပြင်းထန်နေချိန်မှာလည်းတရုတ်ကိုယ်စားလှယ်က KIO ခေါင်းဆောင်တွေကိုဖိတ်ကြားပြီးတော့တိုက်ပွဲတွေကိုရက်ဆိုင်ပေးဖို့ဆွေးနွေးတာရှိခဲ့ပါတယ်။အဲ့ဒီနောက်ပိုင်းမှာတော့တရုတ်မြန်မာနယ်စပ်ဒေသကကုံသွယ်ရေးခိတ်တွေကိုတရုတ်နိုင်ငံဘက်ကပိတ်ခဲ့တာရှိပါတယ်။KIA ကတော့တရုတ်ဘက်ကနယ်ဇက်မြို့တွေမသိမ်းဖို့တောင်းဆိုတဲ့ကြားကပဲနိုဝင်ဘာလတုန်းကနယ်ဇက်ကုံသွယ်ရေးမှာအရေးပါတဲ့ကံပိုက်တီမြို့ကိုထပ်မံသိမ်းယူခဲ့ပါတယ်။ဗိုလ်မှူးကြီးနော်ဘူးကဗမော်မြို့မှာဒီကနေ့တိုက်ပွဲတွေဆက်လက်ပြင်းထန်နေကြောင်းပြောဆိုပေမဲ့ဗမော်ထောင်ဖွင့်လိုက်တယ်ဆိုတာကိုတော့အတိမပြုနိုင်ကြောင်းပြောပါတယ်။လောလောဆယ်မှာတော့ဗမော်မြို့အပါအဝင်ကချင်ပြည်နယ်တွင်းကမြို့ကြီးတော်တော်များများမှာတယ်လီဖုန်းလိုင်းအင်တာနက်လိုင်းတွေပြတ်တောက်နေတာကြောင့်မြေပြင်သတင်းကိုရရှိနိုင်ဖို့အခက်အခဲတွေရှိနေပါတယ်။ကချင်ပြည်နယ်အတွင်းကတိုက်ပွဲအခြေအနေစီးရီးပြိပခါတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့သတင်းထုတ်ပြန်တာမရှိသေးပါဘူးရှင်။